တဲ့ပထဝီအနေအထားအရလုပ်ငန်းတွေနေပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖန်လုပ်ငန်းဖြစ်ခဲ့တာပါထို့သဖြင့်ဘိတ်ဒဝယ်နဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထန်းနိုင်ငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအိန္ဒိယချင်းထိုင်းနိုင်ငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိကြတာကြောင့်ထိုင်းနိုင်ငံဘက်ကအဝယ်ရပ်သွားတဲ့အချိန်မှာတချိန်ကငါးဖမ်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မြို့ကမြမ International Fish Ocean Market မြမနိုင်ငံတကာငါးလေလံဈေးကြီးဟာလုံးဝရပ်ဆိုင်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္တာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက VOA ကိုရှင်းပြပါတယ်
။ဘိတ်သားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါဟိုကျွန်တော်ထိုင်းမှာအရေးခင်းဖြစ်တဲ့အခါကျတော့ထိုင်းငါးမွေတော့ရတဲ့အချိန်မှာကျွန်တော်တို့ကငါးဝယ်ပို့လိုက်တဲ့အနေအထားမှာခက်ခဲရှိသွားပါတယ်ခင်ဗျာ။ဒီကနေ့ buyer နဲ့ seller နဲ့ကျွန်တော်တို့လာရော seller လာရောက်ဟန် buyer လို့ဝယ်နိုင်တဲ့အနေအထားမှာလည်းလောလောဆယ်အနေအထားမှာသိမရှိကြောက်ပေါ့မရှိကြတဲ့တွေ့ကျွန်တော်တို့မှာငါးဖမ်းအောင်ဒီလာရောက်မဲ့ဆေးလာတွေကငါ့ကိုရောက်ချော်ဖို့တည်းအစမခက်ခဲရှိလာခင်ဗျာ
ဒီရင်းဝယ်ယူစောက်ဆုံးကြတော့ကျွန်တော်တို့ဒီမှာဝန်ထမ်းရဲ့ဗနေရခင်တို့တော်များရှိနေတယ်ပြောလို့
လင်း 25% လောက်ရှိတယ်ခင်ဗျာ
ဟုတ်ကျွန်တော်
25% ဆင်းနေပိုင်းငါဟုတ်တယ်ကန်ဝေးသွားပါတယ်ခင်ဗျာ
အော်ဟုတ်ကဲ့
အဲ့လောက
်ဆိုတော့တနည်းတနည်းတရားလေပတ်နေတော့ကျွန်တော်တို့ဘယ်လောက်လောက်များလက်ခံသိနိုင်တယ်လဲတိုင်းဒီတိုင်းနည်းနဲ့ပေါ့
ဒီတိုင်းနည်းလို့သိမယ်ကျွန်တော်တန်နေရာထည့်အောင်ကျွန်တော်လက်ခံနိုင်မှာနေ့တနည်းကိုနေရာတန်အထည်ကိုကျွန်တော်တို့ကဟိုတဲ့ marketing မှာ option လုံးနိုင်ပါတယ်ခင်ဗျာအဲ့ဒါလုံလိုက်ပြီမယ်ငါကလူစလောက်ကျွန်တော်တို့မေးရရှိခဲ့ခင်ဗျာလိုင်တန်20 30အေး50အမြင့်ဆုံးမှာပဲရနေတော့ဒီဟာလုပ်ငန်းလုပ်တဲ့ကောင်မှာကျွန်တော် star plate ကလည်းပဲများတယ် star 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကတအားမြင်လာတယ်ကျွန်တော်ဒီလစတွေပေါ့ salary တွေဒီဟာမြင်လာတာကြတော့လုပ်ငန်းကြီးကအကောက်ထဲပုံမှုကပြည်ချင်းဘာဖြစ်လဲမရောင်းငွေနဲ့ဝင်ငွေနဲ့မမြတ်မတဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရမယ့်အနေထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံတကာငါးလေလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လုပ်ငန်းရှင်တွေဘက်ကပြန်လည်ကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ
်ကျွန်တော်စက်တင်ဘာလမှာပြန်လည်ဖွင့်လှစ်ဖို့စီစဉ်ထားပါတယ်ခင်ဗျာအဲ့ဒီပြင်ဆင်နိုင်ဖို့အတွက်ကိုဒီ ready ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ April လနေ့စပြီးတော့ဟိုတဲ့ August ကိုကျွန်တော်တို့က maintenance ပေါ့ဒီအခန်းတို့ဘာတို့ကျွန်တော်တို့ကဒီရေတို့ electricity တို့အော်ဒီမှာ fresh water တွေအလုပ်ကို ready ဖြစ်အောင်စီစဉ်နေပါတယ်ခင်ဗျာ
မူလကစက်တင်ဘာလလယ်လောက်မှာပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့ပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေမပြီးနိုင်ခဲ့တာကြောင့်အချိန်မီဖွင့်နိုင်ခြင်းမရှိပါဘူးဒါပေမဲ့နိုင်ငံတကာငါးလေလံဈေးရဲ့ managing director ဒေါ်ထစ်ထေးဝင်းကဒီငါးလေလံဈေးကိုလာမယ့်နစ်ဆန်ဘိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရက်ပိုင်းတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ value added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြောအဖြစ်ပြောင်းလဲပြီးတံပိုးမြင့်ကုံကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်ဒီငါးလေလံဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လက်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါအဓိကအားဖြင့်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ငါးလေလံဈေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းရင်းနှီးမြှုပ်နှံထားပြီးဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာငါးလေလံဈေးအတွက်ပြည်ပကရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းမြန်မာအစိုးရငါးလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းအနှံ့လုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘိတ်မြို့88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်။ဒီလီလန်ဈေးပါနိုင်ငံတော်က30ရာခိုင်နှုန်းရှယ်ယာပါဝင်တယ်လို့ပြောတယ်။ဒါကြောင့်ဒီလီလန်ဈေးရပြတ်ဖွင့်မယ်ဆိုရင်တော့အင်္ဂလာဝင်ဝင်များရအများကြီးရမယ်။နောက်ထပ်အပြင်လူတွေကအလုပ်ကိုက်ဖြစ်လာပုံများတယ်။လေလံစင်းနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးပဲစီပွားရေးစနစ်အရအပြိုင်ဆိုင်ရတော့ရှိတယ်။ဒါပေမဲ့ဟိုစနစ်တကျပေါ့။ဆိုနိုင်ငံတော်ကဘယ်ကဘယ်လိုနီလန်းနဲ့ဆိုနိုင်ငံတော်အပေါ်ပို့ရနိုင်တယ်။အဲ့ဒီနီလန်းကိုအပုတ်ချအပုတ်ပြေးချင်တယ်။နောက်ထပ်အပြင်ကြီးကြီးတဲ့အချက်ကဟိုဥပဒေစင်းစင်းကအတိုင်းဟုတ်ဒီလိုလည်းလက်ခံနိုင်တဲ့နိုင်ငံတကာလည်းလိုက်နာနိုင်လက်ခံနိုင်တဲ့စက်စီဆိုင်ညိုးနေတယ်လောက်တဲ့ဟာတော့ပုံကြီးဖြစ်နေတယ်ဈေးပဲစီးပွားကြီးကတော့အပြိုင်ရှိမှာပဲခုများပေါ်လည်းပဲဥပဒေစီကံလိုက်နာတဲ့နေရနောက်နိုင်ငံတကာရဲ့နိုင်ငံတကာလည်းလက်ခံပေးမှာဖြစ်တယ်ဟာမျိုးကြီ
းနိုင်ငံတကာငါးလီလံဈေးရန်နှုန်းပြည့်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့ငါး85ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကတင်ပို့တာဖြစ်ပြီး G20 ကျန်း 25 ရာခိုင်နှုန်းကတော့ပြည်ရင်းစုကွက်ကိုတင်ပို့တယ်လို့ဆိုပါတယ် ပင်းညိုရဲ့ နိုင်ငံတကာငားလီလံဈေးဟာတစ်ချိန်ကတနေ့ကိုငားတန်ချိန်200အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ် မြန်မာနိုင်ငံကငားလီလံဈေးကြီးပိတ်ထားရပြီးလက်ရှိအချိန်အထိဖန်ထားသမျှငားတွေကိုခန်းနေငါဘက်ကိုကုန်ကျန်းပြည့်နဲ့ပုံတင်ဖို့နေရတာမှာဈေးအနေခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တိကျငားလီလံဈေးအစ်တစ်ခုတိစောက်ဖို့ငားလုံငန်းရှင်များအသင်းဘက်ကစီစဉ်နေတယ်လို့တင်းတင်းတိုင်းဒေတာကြီးငားလုံငန်းအဖွဲ့ချုပ်အတွင်းရေးမှူးဦးသက်စိုးကပြောရေးကိုပြောပါတယ်ကျွန်တော်ကဟိုဒီကဘိတ်ကဖန်တဲ့ငားတွေ
န်းဆက်ရုံနဲ့မရှိသေးဘူး။ငါလေနံဈေးခွဲမရှိဘူး။ဈေးမရှိဘူးဆိုတော့ကျွန်တော်ကဟိုအခန်းဆက်ရုံလည်းမရှိတော့ကျွန်တော်ကအခုရေလုံသားမြတ်နဲ့ကျွန်တော်ဒီရေလုံငန်းရှင်နဲ့စူးစီးပြီးတော့ကျွန်တော်ကဒီငါလေလေနံဈေးတစ်ခုဆောင်မှုအစီအစဉ်ရှိပါတယ်။အဲ့ဒါလည်းငါဈေးလောက်အတွက်ကျွန်တော်ကပထမတော့တထားလိုတာပေါ့နော်။ငါတထားလိုတယ်။ပြီးတော့ဒုတိယဆက်ရတော့အခန်းဆက်ရုံလေးပေါ့။အခန်းဆက်ရုံတော့ရေရှိကိုကျွန်တော်က၅နှစ်စီမံခဲ့တော့လုပ်ပါဘူး။တထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တရားကိုကျွန်တော်ကနည်းနည်းလောက်တော့နဲ့တရားပြအောင်ဆောက်မယ်ဒီငါးလေးအလုံးကိုလည်းကျွန်တော်တို့အဖွဲ့စည်းအစုစည်းပြီးတော့ငါးလေးရှင်အလုံးလည်းကျွန်တော်တို့ကြိုတင်ညီနိုင်ပြီပါလေတို့လည်းပဲသဘောတူပါတယ်ကျွန်တော်တို့စုစည်းပြီးတော့ကျွန်တော်ဟိုကုပ်နေခုဖက်လိုက်မှာပါအဲ့ဒီကုပ်နေနဲ့ကျွန်တော်လုပ်မယ်ငါးလုံးကဟိုငါးစည်းလုပ်မှာပေါ့နော
်ငါးလေးလန်စည်းအစ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းတာရီတိုင်းအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်အရင်ရှိခဲ့တဲ့ငါးလီလံဈေးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလိုတနင်္လာနေ့တိုင်းဒေသကြီးငါးလုံငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလတန်းဦးဆောင်ပြီးလက်ရှိငါးလီလံဈေးဘေးမှာနိုင်ငံတကာအဆင့်မီငါးလီလံဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်။ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရမှာငါးလီလံဈေးအစ်စ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလည်းရှိနေပြန်တော့ငါးလုံငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်စရာအခြေတင်ငင်းခုံစရာကိစ္စရဖြစ်နေပါလေ။အမြင်သဘောနာကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဥဆောင်တိဆောက်မဲ့ငါးလီလံဈေးတစ်ကိစ္စပဲဖြစ်ပါတယ်။တစ်ဖက်မှာတနင်္သာရီတိုင်းငါးလုံငန်းအဖွဲ့ချုပ်ကဥဆောင်ဖွင့်လှစ်မဲ့ငါးလီလံဈေးကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မြေနေရာအတွက်ပါမစ်ကျဖို့စောင့်နေတယ်လို့ဦးသက်စိုးက VOA ကိုပြောပါတယ
်။တိုင်းဒေသကြီးဟိုခွင့်ပြုပါတယ်လို့သူတို့ကလည်းဟိုမျက်မျက်ရှိတယ်ကောင်းနေပါမယ်။ဒီပြောစီကဒီလက်တော့ကိုယ်စလေတွေလည်းငါးစက်တစ်ခုနှစ်ခုတောက်ခုများတယ်ကောင်းတယ်ပေါ့။များလေပြန်ဆိုင်မှုရှိလာမယ်။တယောက်တည်းဆိုပြန်ဆိုင်မှုမရှိဘူး။များများရှိရင်ဒီကလက်တော့ကိုယ်စလေလေဟိုတိုင်းဒေသကြီးလက်တော့ကိုယ်စလေတို့ဒီအမျိုးသားလက်တော့ပြည်သူလက်တော့ကိုယ်စလေတွေတူတူကိုယ်တိုင်လည်းပြောပါတယ်။ဈေးများတယ်ကောင်းတယ်ပါတဲ့။ဒါမှပြန်ဆိုင်မှုရှိမှအောက်ခြေကဖမ်းနေကြည့်လို့တော့ဈေးပို့ရမှာပေါ့တဲ့။များမှကောင်းမှာတဲ့။တခုတည်းလုပ်ရင်သူကသူသူစိတ်နေထားလို့ရတယ်။များများလုပ်နိုင်ပြီကောင်းတယ်ပေါ့။သူတို့ဟိုဟာနိုင်ငံတော်တမန်တော်ဒီလာတယ်သူကပေါ်နာဒီလက်ထုတ်လုံးနဲ့ညီဥပဒေနဲ့ညီလက်ဖို့ကျွန်တော်တို့ဒုတိယသမ္မတကြီးလာတော့လဲလမ်းညွှန်ခဲ့ပါတယ်ဟုတ
်ကဲ
့ဥပဒေနဲ့ညီလက်ထုတ်လုံးနဲ့ညီဆောင်ရွက်ဖို့ကျင်50ဆေးကိစ္စကိုနည
်းငါကတကအစ်စ်မီအစ်စ်နဲ့ငားလီလံဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည့်မြောက်အောင်တင်သွင်းနိုင်ရေးတငါတဲ့တွေဘက်ကဖမ်းစရာငားရှားနေရင်တော့အဲ့ဒီလီလံဈေးတွေဟာလဲအလုံးမဖြစ်ဘဲအရင်လိုပဲပေးပြရမယ်ကိန်းဆိုင်နိုင်ပါတယ်ဒါကိုပဲငါဖမ်းသမားတွေဘက်ကစိုးရိမ်နေကြတာပါငါဖမ်းမှုအတွက်ဒီဇယ်ဈေးတွေတက်လာပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငါးဈေးတက်မလာတဲ့အပြင်ဖမ်းစရာငါလည်းတဖြည်းဖြည်းရှားလာနေပြီလို့တငါတယ်တွေဘက်ကညှဉ်းညူနေကြပါပြီတငါတယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ငါဖမ်းလေပိုင်ရှင်လည်းဖြစ်လေဦးစီးအဖြစ်ကိုယ်တိုင်တစ်သက်လုံးငါဖမ်းလုပ်ငန်းလုပ်လာသူတူဦးလည်းဖြစ်တဲ့ဦးအောင်မြင့်ကရှင်းပြပါတယ
်ငါဖမ်းလူတွေများလာတငါရပစ္စည်းရောရှားပွားလာတာ
ငါးသေးရောတက်လာရောင်းရတာဟောဟိုကြာလာတော့လေငါးရှားလာတော့ဈေးပို့ရလာ
မရောရောဒစစ်တစ်စစ်ပဲတက်ရင်ငါးသေးရရေရပစ္စည်းရဈေးနေပြီးတော့ကောက်ပစ္စည်းရဈေးတက်ရစီစီကူအတက်ရင်ဆိုတော့
ဈေးမတက်တာဘယ်လောက်ကြာလဲငါးသေးရ
ငါးသေးကျော်နှစ်ကျော်ကြီးနှစ်နေရီလားနှစ်နေရီ
နှစ်နှစ်လောက်ရှိရောမတက်ဘူးကျန
်ဒါ
ပေမဲ့ဟိုစီစီရ
စီစီရတက်ဒီစီစီရတက်ရင်
စီပွားအချိန်နေရောအခုဘလို
့စီပွားချင်းနေစီပွားချင်းနေဟိုမင်းအားသွားတဲ့နဲ့ပူဆိုးနေတယ်က
ပူဆိုးလာ
ရောင်းနှုတ်နေဟိုမင်းအားသွားရတာရောရောင်းနှု
တ်နေတော့ထဲရနို
င်ရောင်းနှုတ်အောင်နေလိုက်တဲ့နဲ့ခုကတော့သိသုတ်ဆက်ကိုပြရတဲ့သိမဆက်ပြီ
တ
ော်တော်ဝမ်းသိနေဆက်ကဈေးကိုမြောက်ပြရ
တယ်တနေ့မှလား
တလားတလားကတော့တက်တော့ခောက်ထဲတာ
ဟုတ်တယ်ဗောဩဒီဇယ်ဈေးကဈေးကြီးလို့
ဒီဇယ်ဈေးကြီး
အဓိကဒီဇယ်ဈေးကြီးကဒီဇယ်ဈေးကဈေးကြီးလို့ တမားတတလုံး၅ပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူ
ဟုတ်လို့၅တော့ကျွန်တော်မလုပ်ဘူးဟုတ်လေ
ရေရေရေလာမဖမ်းရရင်တော့ကံလုပ်ရမှာရှိတော့ဘော
ရှိကိုလီထားမှာရော
အဲ့လိုမျိုးစဉ်းစားမိတဲ့အခါရှိလားတခါလေးကျရင်တို့ငါရတာနဲတဲ့အခါကျစိတ်ပူမိတာလေးပဲစဉ်းစား
စိတ်ပူရောလား ခေါ်ရခေါ်ရကိုပဲရှိတော့လို့အဲ့တော့နေရနေကိုဖီးရကိုမရတော့ရေချောက်မြောင်းနေကြစေကူမြောင်းရ
ဒိမျိုးရဲ့စီးပွားရေးဟာရေလုံငန်းအပေါ်မှာအများကြီးမူတည်နေတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဟာလည်းအဲ့ဒီရေလုံငန်းအပေါ်မှာပဲအများကြီးမူတည်နေပါလေကြောင်းလစ်လာနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်အရာကြောင့်ရောဈေးကွက်စီးပွားရေးစနစ်အရာကြောင့်ပါအခုလိုပြန်ဆိုင်မှုတွေထွက်ပေါ်လာတာဟာကောင်းမွန်တဲ့လက္ခဏာပါဒါပေမဲ့ရှိနေတဲ့၅မျိုးစိတ်တွေမပြတ်တုံးရလေအောင်နိုင်ငံတော်အစိုးရအနေနဲ့ငါးဖမ်းလိုင်စင်တွေကိုချပေးတဲ့နေရာမှာစနစ်တကျလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါအပြင်ပင်လယ်ပြင်ထဲမှာတရားမဝင်ငါးဖမ်းနေတာတွေကိုလည်းအချိန်မီဟန်တားပေးနိုင်ဖို့လိုအပ်ပါတယ်။အဲဒီလိုမှမလှုပ်ဆောင်နိုင်ဘူးဆိုရင်တော့နောင်လာမျိုးဆက်တွေအတွက်၅မျိုးစိတ်တွေပြတ်တုံးပြီးဒီဗိမ့်မြို့ရဲ့အဓိကလုပ်ငန်းဖြစ်တဲ့ရေလုံငန်းဟာလည်းပျက်စီးသွားရမယ်အလားအလာရှိနေပါတယ်ခင်ဗျာ။